ုင်ငံရဲ့လူခွင့်ရေးမှတ်တမ်းနဲ့ပတ်သက်လို့တရုတ်တာဝန်ရှိသူတွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီရှေ့မှာမှဖြည့်ရှင်းချက်ပေးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးမှတ်တမ်းတွေကို၄နှစ်တစ်ကြိမ်ပြန်လည်သုံးသပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတရုတ်အစိုးရကအင်္ဂါနေ့တုန်းကသူတို့ဘက်ကအချက်အလက်တွေကိုတင်ပြခဲ့တာပါ။2009ခုနှစ်တုန်းကလူခွင့်ရေးကောင်စီကိုကတိပြုခဲ့တဲ့အတိုင်းတရုတ်နိုင်ငံဟာကြင်ကြံဆောင်ရွက်နေတယ်လို့တရုတ်အစိုးရကိုယ်စားလှယ်ကပြောပါတယ်။တရားစီရင်ရေးပိုင်းမှာပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်၊ဆေးရမွေးတင်မှုကျဆင်းအောင်ဆောင်ရွက်နေတယ်၊လူနည်းစုတိုင်းရင်းသားတွေအပေါ်အကာအကွယ်ပေးမှုကိုပို့ပြီးတော့တိုးတက်အောင်ဆောင်ရွက်နေတယ်လို့တရုတ်တန်အဖွဲ့ကိုဦးဆောင်တဲ့ဦးဟေလောင်းကလူခွင့်ရေးကော်မရှင်အဖွဲ့ကိုပြောကြားခဲ့ပါတယ်။တရုတ်အစိုးရကြားနာစစ်ဆေးမှုမဆခင်လေးမှာပဲဆန္ဒပြသူတစ်ဖွဲ့ကကုလသမဂ္ဂအဆောက်အဦညံပေါ်ကိုခိုတက်ပြီးတော့တိဘက်လူမျိုးတွေရဲ့အခွင့်အရေးအတွက်ကိုကုလသမဂ္ဂကယက်တီပေးဖို့တောင်းဆိုခဲ့ကြပါတယ်။လေးယောက်ထက်မနည်းကိုကုလသမဂ္ဂလုံခြုံရေးတွေကထိန်းသိမ်းခဲ့ပါတယ်။ဒီသုံးသပ်ပွဲကိုတင်ပြမဲ့တရုတ်အစိုးရရဲ့အစီရင်ခံစာမှာအချက်အလက်တွေထည့်သွင်းဖို့ကြိုးစားသူတွေအပါအဝင်တရုတ်လူ့အခွင့်အရေးလှုပ်ရှားသူတွေကိုဇက်တိုက်ဖမ်းဆီးမှုတွေရှိနေချိန်မှာပဲလူ့အခွင့်အရေးကောင်စီမှတရုတ်အစိုးရကသူ့ရဲ့လူ့အခွင့်အရေးမှတ်တမ်းတွေနဲ့ပတ်သက်လို့ဖြည့်ရှင်းချက်ပေးခဲ့တာဖြစ်ပါတယ်။အစိုးရစန့်ကျင်သူတွေအပေါ်တရုတ်အစိုးရရဲ့နှိမ်နှင်းမှုတွေဟာပို့ပြီးတော့ဆိုးလာနေတဲ့အတွက်တရုတ်လူ့အခွင့်အရေးမှတ်တမ်းမှာအမဲဆက်ဖြစ်နေရတယ်လို့တော်တော်များများကပြောနေကြပါတယ်ရှင်။